တရုတ်မြန်မာနယ်စပ်ဒေသ UWSA ဝါတာဖွဲ့ထင်းချုံအနယ်မြေမှာ COVID-19 ကူးစက်မှုတွေတိုးလာတာကြောင့်သွာလာလှုပ်ရှားမှုတွေကိုဒီနေ့ကစကန့်သတ်လိုက်တဲ့အကြောင်းနဲ့မိုင်းလားဒေသကရောဂါကူးစက်မှုအခြေအနေကိုပြောပြပါမယ်ကျွန်တော်မိုးစော်ပါ UWSA ဝါတာဖွဲ့ထင်းချုံရအထူးဒေသနဲ့မှာဒီဇင်ဘာလ15ရက်နေ့ကပိုးတွဲလူနာ2ဦးစတင်တွေ့ရှိခဲ့ပြီးဒီလ5ရက်နေ့မှာတော့153ဦးအထိမြင့်တက်လာတာပါဒီလိုမြင့်တက်လာတဲ့နောက်ပန်ဆန်းမြို့ကိုဒီကနေ့ညကစတင်ပြီးအသွားအလာပိတ်ပင်ကန့်သတ်မှုလော့ကဒေါင်းပြုလုပ်မှဖြစ်ကြောင်းနဲ့ပြည်သူအလုံးကိုကျန်းမာရေးစစ်ဆေးသွားမှဖြစ်ကြောင်း UWSA ရဲ့လာရှိုးဆက်ဆံရေးရုံးတာဝန်ခံဦးညီရန်က VOA ကိုပြောပါတဲ့
လော့ကဒေါင်းကတော့ဒီနေ့ပေါ့နော်6ရက်နေ့ညစပြီးမှဒီတတ်မှတ်မယ်ပေါ့နော်အဲဒီရက်ပိုင်းတွေကတော့ဒီတစ်မြို့လုံးအတိုင်းအတာအနေနဲ့ဒီနမူနာတိုးဖတ်တော့စစ်ဆေးနေတော့ပါပဲနော်
UWSA ထိန်းချုပ်ရာအထူးဒေသနှစ်မှာဒီလ5ရက်နေ့အထိပန်ဆန်းမြို့မှာအတည်ပြုလူနာ35ယောက်မိုင်းပေါင်းမြို့မှာ103ယောက်ဟိုတောင်းမြို့မှာ9ယောက်မိုင်းဖြံမြို့မှာ10ယောက်စုစုပေါင်း153ယောက်တွေ့ရှိထားကြောင်းနဲ့အသေးအပြောက်မရှိကြောင်းဝါပြည်နယ်ကျန်းမာရေးဌာန COVID-19 ရောဂါကာကွယ်ထိန်းချုပ်ရေးအဖွဲ့ကထုတ်ပြန်ထားပါတယ်လောလောဆယ်ရောဂါကာကွယ်ထိန်းချုပ်ရေးအတွက်လည်းမြန်မာအစိုးရတရုတ်နိုင်ငံကဒေတာရင်းအဖွဲ့အစည်းတွေနဲ့ပါပူးပေါင်းဆောင်ရွက်နေကြောင်းလဲဦးညီရန်ကဆက်ပြောပါတယ
်။ပန်းဆောင်မှာရှိတဲ့ဒီအစိုးရရဲ့ပြည်သူစေယုံပေါ့နော်။အဲ့ဒါပူးပေါင်းမှုတွေရှိပါတယ်ပေါ့နော်ကျွန်တော်တို့ဒီဟွာအဖွဲ့နဲ့ပေါ့နော်။အပြီးတော့ဒီတရုတ်ပြည်ဖက်ချန်းကဒီအရက်ဖက်ကဒီချက်ချင်းတွေအတင်းတွေလာရောက်ပြီးမှအကူအညီမှုတွေရှိတယ်
ဒီလ5ရက်နေ့အထိအထူးဒေသနှစ်တွင်ဓာခွဲနမူနာစစ်ဆေးထားသူစုစုပေါင်း 35,000 ကျော်ရှိကြောင်းဓာခွဲစစ်ဆေးတာကိုအခမဲ့ဆောင်ရွက်ပေးသွားမှာဖြစ်ကြောင်းထုတ်ပြန်ထားပါတယ်။တစ်ချိန်တည်းမှာပဲ NDAA မိုင်းလားအဖွဲ့ထင်းထုတ်ရာအထူးဒေသ၄မှာလည်းဒီဇင်ဘာလ20ရက်နေ့ကပထမဆုံး COVID-19 ကူးစက်လူနာတဦးစတင်တွေ့ရှိထားပါတယ်။လက်ရှိဓာခွဲစစ်ဆေးထားသူ 8,000 ကျော်ရှိကြောင်းနဲ့ဒေတာတဝန်းလုံးကိုဆက်လက်စစ်ဆေးသွားမှာဖြစ်ကြောင်း NDAA မိုင်းလားအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဦးကြည်မြင့်ကအခုလိုပြောပါတဲ့
ကျွန်တော်တို့အခု 8,500 ဦးစစ်ဆေးပြီမိုင်းလားမြို့နယ်ဆိုတော့စစ်ဆေးတာပြီးတော့ဒီတော့အခုကြံဖက်တဲ့လူကရှာနေတယ်နော်နောက်ရဲ့ကျွန်းမဲမှာဆိုလို့ရှိရင်ကျွန်တော်တို့စီလူးမင်းမှန်ပန်းတွေတော့ကိုပြောင်းရှိတော့မယ်။တွန်တန်းတွေတော့မှရွာတွေရွာနဲ့ဝိဒါခါနဲ့လာမဲ့ချင်းအတော့ကိုဖြစ်တော့မယ်
။မိုင်းလာမြို့ကိုတော့ဒီဇင်ဘာလ25ရက်နေ့ကစတင်ပြီးလော့ကဒေါင်းချထားသလိုဒေသခံတွေကိုအာခေါင်တိုးပတ်ဓာခွဲနမူနာစစ်ဆေးတာတွေလည်းအခမဲ့ဆောင်ရွက်ပေးခဲ့ပါတဲ့။ဒီဇင်ဘာလ20ရက်နေ့ကအတည်ပြုလူနာတဦးတွေ့ရှိကြောင်းထုတ်ပြန်ပြီးတဲ့နောက်မှာတော့ COVID-19 အတည်ပြုလူနာထပ်မံတွေ့ရှိကြောင်းသတင်းထုတ်ပြန်တာမရှိပါဘူး။ဒေသခံတချို့ကတော့တန်တရားလူနာ300လောက်ကို Quarantine Center မှာထားရှိကြောင်းပြောဆိုပေမဲ့တခြားအတည်ပြုချက်တော့မရပါဘူး။2020နှစ်ဆန်းတရုတ်နိုင်ငံမှာ COVID-19 ဖြစ်ပွားချိန်ကလေးကဝါနဲ့မိုင်းလားဒေတာမှာယောဂကာကွယ်တားဆီးရေးအတွက်စတင်ဆောင်ရွက်ခဲ့တာဖြစ်ပြီးလောလောဆယ်မှာလည်းပြင်ပဒေတာတွေနဲ့အသွာအလာတွေပိတ်ပင်ထားပါတယ်။ဝါနဲ့မိုင်းလားဒေတာမှာဒီဇင်ဘာလအတွင်း COVID-19 ကူးစက်လူနာပထမဆုံးစတင်တွေ့ပြီးတဲ့နောက်မှာတော့တမ်ရော်ကယောဂကာကွယ်ကုသရေးအတွက်အထောက်ကူပစ္စည်းနဲ့ဆေးရုံသုံးပစ္စည်းတွေကိုပေးပို့လှူဒန်းတာတွေရှိခဲ့ပါတယ်။ကျွန်တော်မိုးစော် VOA အတွက်သတင်းပေးပို့တာဖြစ်ပါတယ်